လာမယ့်2015ခုနှစ်ကျရင်မြန်မာနိုင်ငံမှာအာရမအလုပ်စီခိုင်းမှုပုံသဏ္ဍာန်အမျိုးမျိုးပပျောက်အောင်လှုပ်ဆောင်ရေးဟာမလွဲကူပေမဲ့လည်းဖြစ်နိုင်ခြေရှိပါတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့မြန်မာနိုင်ငံဆက်ဆံရေးအရာရှိကပြောလိုက်ပါတယ်မြန်မာအစိုးရနဲ့ ILO အဖွဲ့အကြားဆက်ဆံရေးဟာအခုအခါမှာဒီအပြူသဘောအပေါင်းလက္ခဏာဆောင်တဲ့အခြေအနေရှိနေပါတယ်လို့လည်းဆိုပါတယ်ရန်ကုန်မြို့ ILO ဆက်ဆံရေးရုံးမှာဗိုလ်ထုနေကလုပ်ခဲ့တဲ့မြန်မာနိုင်ငံဆက်ဆံရေးအရာရှိ Steve Marshall ရဲ့သတင်းစာရှင်းလင်းပွဲထဲမှာပြောခဲ့တာတွေကိုတော့ကိုရိုင်းသွားရောက်တက်ခဲ့တဲ့ဒီကိုချော်ချော်သိန်းကရန်ကုန်ကနေသတင်းပို့ထားပါလိမ့်ရှင
်မြန်မာနိုင်ငံရန်ကုန်မြို့က ILO ဆက်ဆံရေးရုံးမှာဘယ်တော့မှမလုပ်ခဲ့ဘူးတဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုပထမဆုံးအကြိမ်ဖြစ်ဆက်ဆံရေးအရာရှိ Steve Marshall ကလုပ်ခဲ့တာပါပြီးခဲ့တဲ့ဇွန်လကကျင်းပခဲ့တဲ့ပြည်ပဆိုင်ရာလူ့သမားရေးရာညီလာခံ ILC ရဲ့ရလဒ်တွေ ILO နဲ့အစိုးရအဖွဲ့အကြားမိဖက်လူမှုအဖွဲ့အစည်းတွေအကြားဆက်ဆံရေးအခြေအနေတွေမြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုကူညီပံ့ပိုးတဲ့အနေနဲ့ ILO ကလက်ရှိမှာလှုပ်ဆောင်နေတာတွေနဲ့အစီအစဉ်တွေကို Steve Marshall ကရှင်းလင်းပြောဆိုခဲ့ပါတယ်။ ILC ရဲ့ရလဒ်တစ်ခုဖြစ်တဲ့2015ခုနှစ်မှာအတင်းအဓမ္မအလုပ်ခိုင်းစေမှုပုံသဏ္ဍာန်အားလုံးချုပ်ငြိမ့်စေဖို့မြန်မာအစိုးရကလှုပ်ဆောင်ရမယ်ဆိုတာဟာဖြစ်နိုင်ခြေရှိပါတယ်လို့ Mr. Marshall ကပြောပါတယ
်။ I think it is feasible. It's not easy.And it will take commitment from the government and
from ရဟာဖြစ်နိုင်ခြေရှိတယ်လို့ကျွန်တော်ထင်ပါတယ်လွယ်တော့မလွယ်ပါဘူးအစိုးရဘက်မှာရောကျွန်တော်တို့ဘက်မှာပါခိုင်မာတဲ့တန်ဋိဌာန်ရှိဖို့လိုပါတယ်အားလုံးကိုအမြင့်ပြတ်ခြုံငိမ့်သွားအောင်လုပ်လို့မရဘူးဆိုတာကိုသတိထားဖို့တော့အရေးကြီးပါတယ်အခြေခံအပြင်မြန်မာနိုင်ငံမှာကျွန်တော်တို့လုပ်ဖို့လိုတာကတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်အောင်လုပ်ဖို့ပါအာဓမ္မအလုပ်ခိုင်းစေမှုနဲ့ပတ်သက်ရင်ကျွန်တော်တို့မှာစနစ်တကျအဖွဲ့အစည်းတွေကိုအာဓမ္မအလုပ်ခိုင်းစေတာမျိုးရှိမနေပါဘူးဒါပေမဲ့ဖြစ်နေတာကတော့နယူးယောက်လိုမြို့မျိုးမှာတော့အတင်းအဓမ္မလှုပ်ခိုင်းစေတာအနေချင်းကိုဟိုမာဒီမှာတွေ့ရမှာပါပဲအဲ့ဒါကနေရာတိုင်းမှာဖြစ်နေတာပါအများကြီးဖြစ်နေတာတခုပါပဲဒါကြောင့်ကျွန်တော်တို့လှုပ်ဖို့လိုတာကဒိုင်းပြည်ကိုပုံမှန်ပြန်ဖြစ်အောင်လှုပ်ဖို့ဖြစ်ပြီးအဲ့ဒါဟာဖြစ်နိုင်ပါတယ်လို့မစ္စတာမာရှယ်ကပြောပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကန့်သက်ချက်အားလုံးကိုရုပ်သိမ်းဖို့ ILC ညီလာခံကဆုံးဖြတ်ခဲ့တယ်လို့မြန်မာနိုင်ငံမှာတိုးတက်မှုတွေရှိနေတာကိုအတိမှန်ပြုပြီးအာဓမ္မလှုပ်ခိုင်းစေမှုပပျောက်ရေးအတွက်မြန်မာနိုင်ငံကိုရန်ပုံငွေအထောက်ပံ့ပေးကြဖို့ ILO အဖွဲ့ဝင်နိုင်ငံတွေကိုညီလာခံကနှိုးဆော်ခဲ့ပါတယ်။ဟိုးအရင်ကာလတွေကဆိုရင် ILO နဲ့မြန်မာအစိုးရအကြားဆက်ဆံရေးဟာခက်ခဲပြီးတင်းမာတဲ့အခြေအနေမှာရှိခဲ့ပေမဲ့အခုတော့အများကြီးတိုးတက်လာနေပြီလို့ Steve Marshall ကပြောပါတယ
်။ I think it's positive, but I think it is built on the respect.I think that the government
ဆက်ဆံရေးဟာအပေါင်းလက္ခဏာဆောင်နေပြီလို့ကျွန်တော်ထင်ပါတယ်။ဒါဟာလေးစားသမှုရှိတဲ့ပုံမှာအခြေခံတယ်လို့ထင်ပါတယ်။ ILO ဟာခိုင်မာတဲ့ယက်တီချက်မူဝါဒတွေရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုအစိုးရကနားလည်တယ်လို့ကျွန်တော်ထင်ပါတယ်။အကောင်တစ်ခုခုဖြစ်တယ်ဆိုရင်အဲ့ဒီအတွက်ကျွန်တော်တို့ကချီးကျူးမှာဖြစ်ပြီးမကောင်တာတစ်ခုခုဖြစ်တယ်ဆိုရင်လည်းကျွန်တော်တို့ရဲ့မူဝါဒကိုအလျှော့ပေးမှာမဟုတ်ပါဘူး။အဲ့ဒီလိုချင်းကပ်မှုကြောင့်လေးစားမှုခံရပြီးတော့အတူတကွလှုပ်ဆောင်နိုင်တာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးမစ္စတာမာရှယ်ကပြောပါတယ်။လက်နက်ကိုင်ပရိပခတွေဟာလူခွင့်ရေးချိုးဖောက်မှုကိုဖြစ်စေတဲ့မောင်းနှင်အားဖြစ်တယ်လို့ ILO ဆက်ဆံရေးအရာရှိကထောက်ပြခဲ့တယ်လို့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုတပ်ဖွဲ့ဝင်တွေဖြင့်စုဆောင်းတဲ့ကိစ္စဟာအစိုးရစစ်တပ်အတွက်ရောလူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေအတွက်ပါတည်နာတရအဖြစ်ရှိနေစေပဲလို့ထောက်ပြပါတယ်။ဒါပေမဲ့လည်းကလေးစစ်သားရှိနေတယ်ဆိုတာကိုတမ်ဘော်ကနေအတိမတ်ပြုတ်လာတာကအများကြီးကောင်းမွန်တဲ့အချက်ဖြစ်တယ်လို့အတိမတ်ပြုတ်ပြောခဲ့ပါတယ်။ဒါကြောင့်လဲလွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်း ILO မြန်မာရုံးရဲ့တည်တာထင်ရှားတဲ့အောင်မြင်မှုတွေထဲမှာအာရမအလုပ်ခိုင်းစေမှုပပျောက်ရေးလုပ်ငန်းအစီအစဉ်တွေအစိုးရနဲ့ ILO ကြားနားလည်မှုစာချုပ်လွှာတရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တဲ့ကိစ္စဒီမိုကရေစီနိုင်ငံတစ်ခုမှာရေးပါလာတဲ့လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်ကိုအာမခံတဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်ခဲ့တဲ့ကိစ္စတွေအပြင်ကလေးစစ်သားပပျောက်ရေးလှုပ်ဆောင်တဲ့နေရာမှာအောင်မြင်မှုရခဲ့တာကိုနမူနာလေးတစ်ခုပေးပြီးတော့ပြောခဲ့ပါတယ်
။ We had a mother come into our office telling us I went to see the recruitment center and they gave me my boy back.
ကျွန်တော်ရုံးကိုမိခင်တူရောက်လာပါတယ်။ပြီးတော့စစ်သားစုဆောင်ရေးတပ်ကိုတွားပြီးကျမသားကိုတွားတွေ့တာမှာသူတို့ကကျမသားကိုပြန်ပေးလိုက်တယ်လို့ပြောပါတယ်။အဲ့ဒါဟာအဲ့ဒီမိခင်အတွက်နဲ့သူကလေးအတွက်ကြီးမားတဲ့အောင်မြင်မှုပါ။ဒါအပြင်နိုင်ငံသားတွေနဲ့အာဏာပိုင်တွေအကြားမှာဆက်ဆံရေးအသစ်ရလာဖို့အတွက်အခြေအနေအမျိုးမျိုးနဲ့လုံဆောင်နိုင်စွမ်းအမျိုးမျိုးရှိလာနေတဲ့တိုင်းပြည်တစ်ခုအနေနဲ့ပြောမယ်ဆိုရင်ကြီးမားတဲ့အောင်မြင်မှုကြီးတစ်ခုလည်းဖြစ်ပါတယ်လို့မစ္စတာမာရှယ်ကပြောပါတယ်။လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်ဥပဒေကို2012ခုနှစ် AB လမှာပြဋ္ဌာန်းပြီးတဲ့နောက်အလို့ရှင်တဲ့လူ့သမားအဖွဲ့အစည်းအမျိုးမျိုး630ကျော်ပေါ်ထွက်လာခဲ့တာကိုလည်းသူကကိန်းဂဏန်းတွေနဲ့ပြောခဲ့ပါတယ်။ မြန်မာနိုင်ငံကမြေယာသိမ်းဆီးတဲ့ကိစ္စတွေဟာအတင်းအဓမ္မအလုပ်ခိုင်းစေမှုနဲ့ဆက်ဆက်နေတယ်ဆိုတာကိုသိသူနယ်လာပြီးအဲ့ဒီအတွေ့တရားမျှတမှုရှိတဲ့ပုံသဏ္ဍာန်တစ်ခုပေါ်လာအောင် ILO အနေနဲ့အစိုးရနဲ့ဆွေးနွေးနေတယ်လို့သူကပြောပါတယ်။ဒါ့အပြင်အထူးစီးပွားရေးဇုံတွေနဲ့စီမံကိန်းကြီးတွေဟာအဲ့ဒီဒေသပတ်ဝန်းကျင်မှာနေထိုင်ကြသူတွေအတွက်အကျိုးကျေးဇူးခံစားရရေးအမျိုးသားလူ့သမားဥပဒေသစ်ဟာနိုင်ငံတကာအဆင့်မီရေးတွေကိုလည်း ILO ရဲ့မြန်မာနိုင်ငံဆိုင်ရာဆက်ဆံရေးယူကဆက်ဆံရေးအရာရှိ Steve Marshall ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ။